မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ကချင်းပြည်နယ်အတွင်းဆိုးဝါးတဲ့လူခွင့်ရချိုးဖောက်မှုတွေလက်တလောကျူးလွန်နေတာကိုကြည့်ရင်မြန်မာစစ်တပ်ကိုလက်နက်မရအောင်လုပ်ဖို့အပါအဝင်မြန်မာစစ်တပ်တာဝန်ခံတာဝန်ယူမှုရှိလာအောင်လူခွင့်ရချိုးဖောက်မှုတွေမလုပ်နိုင်အောင်နိုင်ငံတကာအသိုင်းအဝိုင်းကနေအရေးတကြီးလှုံ့ဆော်ပေးဖို့လိုနေပြီဆိုတာပြသနေတယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရ NetBrush ကအောက်တိုဘာ31တနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ချင်းပြည်နယ်ထဲမှာလူနေအလုံး100ကျော်နဲ့ခရီးအန်ဖျားချောင်းတွေကိုမိရှို့ဖျက်ဆီးတာအပါအဝင်လူခွင့်ရချိုးဖောက်မှုတွေဇက်တိုက်ကျူးဆူဆူဝါကျူးလွန်နေတာအတွက်အမေရိကန်ကအထူးစိုးရင်ကြောင်းနဲ့မြန်မာဆက်အာဏာပိုင်တွေဟာကိုပြည်သူတွေရဲ့ကောင်းကျိုးနဲ့အသက်အန္တရာယ်ကိုလုံးဝထည့်မတွက်ပဲပြည်သူတွေကိုရောသူတို့နေအိမ်တွေနဲ့ကိုယ်ဝယ်ဆုတောင်းရနေရာတွေကိုပါရရဆက်ဆက်ဖျက်ဆီးနေတာကိုရှုံချကြောင်းပြောပါတယ်ဒါပြင်ချင်းပြည်နယ်နဲ့စကိုင်းတိုင်းပါဝင်မြန်မာနိုင်ငံနေရာအနှံ့ပြားမှာဖြစ်ရာတိုးချဲ့နေတဲ့အတွက်လဲအထူးစိုးရင်ကြောင့်နဲ့မြန်မာစစ်တပ်အနေနဲ့အကြမ်းဖက်မှုတွေချက်ချင်းရပ်ဖို့မရေအဖန်ထားသူတွေအားလုံးပြန်လွတ်ပေးဖို့မြန်မာနိုင်ငံမှာအဖွဲ့အားလုံးပေါင်းတဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်လျှောက်ဖို့လဲတောင်းဆိုလိုက်ပါတယ်မြန်မာပြည်သူတွေပေါ်မှာစစ်တပ်ကဆက်ပြီးကျူးလွန်နေတဲ့ဆိုးဝါးတဲ့အကြမ်းဖက်မှုတွေအတွက်တာဝန်ခံမှုရှိအောင်အမေရိကန်ကဆက်လုပ်ဆောင်မှာဖြစ်တယ်လို့မြန်မာပြည်သူတွေနဲ့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လျှောက်ပြီးပြဿနာတွေကိုငြိမ်းချမ်းစွာဖြေရှင်းတဲ့ဝန်ဝန်ချိုးပန်းနေသူအားလုံးကိုအမေရိကန်ကဆက်လက်ထောက်ခံပံ့ပိုးပေးသွားမယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောကြားခဲ့ပါတယ်